to the Voice of America in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင် VOA American တန်ရဲ့2019ခုနှစ် February လ3ရက်တနင်္ဂနွေညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေပိုင်းစီစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်သားညူပါဒီအချက်တဲတွေကြုံနေရတဲ့ဗင်နီဇွဲလားနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေရောက်လာတော့မယ်ဆိုတာကိုအခုတနင်္လာနေ့မှာဗင်နီဇွဲလားအတက်ခံခေါင်းဆောင်ကကြေညာမယ်လို့မျှော်လင့်ရပါတယ်။နောက်ဆေးကာလတာလက်ပြစ်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ရုရှားတို့အပြန်အလှန်ကိုတုံ့ပြန်ရေးယူဆောင်နေကြပါတယ်။နောက်ယီမန်ပရိပကမှာပေါင်းတဲ့နှစ်ဖက်ကူစလေတွေပင်လယ်ဒီထဲမှာရှိတဲ့ကုလသမဂ္ဂသမောဒဇင်းပေါ်မှာဒီကနေ့တနင်္လာနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။စားတဲ့ထိတဲရောက်နိုင်ငံတကာသတင်းတွေကိုကိုယ်နိုင်တဲ့အတူကြီးညာပြသဖို့ရှိပါတယ်မဆင်
ဟုတ်ကဲ့ပါရှင်တနင်္ဂနွေညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်တဲ့လွှာတွေမှာတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ
်အရသာကာရစီကိုအေးရနေပေါ်မိုင်းဆွဲတိုက်ခိုက်တဲ့ဖြစ်စဉ်လေးရှိတယ်ခင်ဗျအဲဒီဥစ္စာကရသေးတောင်နေပြီးတော့မှရေတိုးချောင်းကိုသွားတဲ့ကားပေါ့နော်မနေ့ကတော့ကျွန်တော်သိရတော့က2နာရီ40လောက
်မှာမြမတက်မတော်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတက်မတော်ပြောခွင့်ရဖို့မူကြီးဝင်းစောဦးပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီကြောင်းနဲ့အတူမြေထဲပင်လယ်ကိုဖျက်ရင်အသက်ဆုံးရှုံးသွားရတဲ့ဒုက္ခတွေအရေအတွက်ဟာပြီးခဲ့တဲ့နှစ်အတွင်းမှာအလွန်များပြားလာတဲ့အကြောင်းမြောက်အာဖရိကနဲ့အရှေ့လယ်ပိုင်းဒေသကရွှေ့ပြောင်းအခြေချမှုတွေကရာသီဥတုဖောက်ပြန်မှုနဲ့ဆက်ဆံနေတဲ့အကြောင်းစတဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရနိုင်တို့ကပြောပြပေးပါရှင်။
အချက်တဲတွေကြုံနေရတဲ့ဗင်နီဇွဲလားနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေရောက်လာတော့မယ်ဆိုတော့အခုတနင်္ဂနွေနေ့မှာဗင်နီဇွဲလားအတက်ခံခေါင်းဆောင်ဂွာဒီโดကကြေညာမယ်ဆိုပြီးတော့မျှော်လင့်ရပါတယ်။ဘရာဇီး၊ကိုလံဘီယာနဲ့အမည်မဖော်တဲ့ဒီကာရေဘီယံကျွန်းနိုင်ငံတခုကနေပြီးတော့လူသားချင်းစာနာမှုအကူအညီတွေကောက်ခံသွားမယ်လို့ဂွာဒီโดကစင်နေ့ကပြောခဲ့ပြီးတော့ဒီအကူအညီတွေကိုခွင့်ပြုဖို့ကိုလည်းစစ်တပ်ကတောင်းဆိုထားပါတယ်။အတက်ခံခေါင်းဆောင်ဂွာဒီโดရဲ့မိတ္တရခံချက်အရအမေရိကန်ပြည်တော်စုကလည်းဗင်နီဇွဲလားနိုင်ငံကိုအကူအညီတွေပေးပို့မယ်ဆိုပြီးတော့ပြောနေပါတယ်။ဒါပေမဲ့လည်းဒီအချိန်ကြီးဟာအမေရိကန်ဘက်ကဆေးရဆွတ်ဖက်လာနိုင်တဲ့နိလန်သဘောဖြစ်လာနိုင်တာကြောင့်သူ့အနေနဲ့ဒီအကူအညီတွေကိုလက်မခံနိုင်ဘူးဆိုပြီးတော့သမ္မတနီကလပ်မာဒူကညှင်းဆန်နေပါတယ်။စနေနေ့ကတော့သမ္မတနီကလပ်မာဒူအစိုးရဖွဲ့ကနေပြီးတော့စစ်ဘက်ခေါင်းဆောင်2ဦးနဲ့တန်တမာ2ဦးတို့ဘက်ပြောင်းပြီးတော့အတိုက်ခံခေါင်းဆောင်ဂွာဒီโดကိုယာယီသမ္မတအဖြစ်နဲ့အသိအမှတ်ပြုလိုက်ပါတယ်။ဘိုချိုဂျီဖရန်စစ်ဆိုရန်ဇက်စ်ဟာလူမှုကွန်ရက်မီဒီယာမှာသူအခုလိုရက်တီတာကိုဗီဒီယိုကတစ်ဆင့်ပြောပြီးတော့အခြားစစ်တပ်ခေါင်းဆောင်တွေလည်းအလားတူရက်တီကြဖို့ဆိုပြီးတော့တိုက်တွန်းပါလေမာတူဟာအာနာရှင်ဆက်ဆံအုပ်ချုပ်နေတယ်ဆိုပြီးတော့ဂွာဒီโดကိုယာယီသမ္မတအဖြစ်နဲ့အသိအမှတ်ပြုတဲ့ကြောင်းလည်းပြောပါတယ်လီဒါဦးစီးချုပ်ဟောင်းဖြစ်တဲ့ဘိုချိုအိုဟေအိုရာပီဇာကလည်းသူ့အနေနဲ့ဒီဂွာဒီโดကိုပဲသမ္မတအဖြစ်နဲ့လက်ခံတဲ့ကြောင်းစနေနောက်ပိုင်းမှာကြေညာပါလေ VOE နဲ့အတိုက်ခံခေါင်းဆောင်ဂွာဒီโดတို့မေးမြန်းခန်းတစ်ခုမှာတော့သူ့အနေနဲ့အခြေအနေတွေကိုမြင်မြန်အဆုံးသတ်သွားနိုင်ဖို့စစ်ဘက်အကြီးတန်းတာဝန်ရှိသူတွေကိုလူငင်းချမ်းသာခွင့်နဲ့သူ့ရဲ့လုံခြုံရေးအာမခံချက်တွေပေးသွားမယ်ဆိုပြီးတော့ကံလန်ပြောဆိုပါရတယ်။ဒါမှလည်းဂွာဒီโดကိုစစ်ဘက်ကဘလောက်ထိထောက်ခံမှုရှိထားလဲဆိုတာကတော့ရှင်းလင်းလင်းမဖြစ်သေးပါဘူး။အီရန်နိုင်ငံဆိုင်ရာဗင်နီဇွဲလားတာမတ်ဂျီဂျိုနာသန်ဗာလက်စကိုဟာလည်းလက်ရှိအစိုးရကိုမထောက်ခံတော့ဘဲနဲ့အတိုက်ခံခေါင်းဆောင်ဘက်ကယက်တီပြလိုက်ပါလေ။မြို့တော်ကာရကတ်စ်မှာတော့အတိုက်ခံကိုထောက်ခံသူတွေရောအစိုးရကိုထောက်ခံသူတွေပါအပြိုင်ဆန္ဒပြနေကြပါလေခင်ဗျ။
မြေပြင်ကနေပြစ်လွတ်နိုင်တဲ့တာလက်ပြစ်မဲ့စာဒုံးကြီးတွေပြိပင်တားဆီးရင်းနဲ့ပတ်သက်ပြီးတော့ဆိုဗီယက်ပြည်ထောင်စုနဲ့ချုပ်ဆိုခဲ့တဲ့စာချုပ်ကအမေရိကန်ပြည်ထောင်စုနှုတ်ထွက်တော်မယ်လို့အမေရိကန်သမ္မတဒေါနယ်ထရန့်ကပြောလိုက်ပြီးနောက်တနေ့စနေနေ့မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဆေးခေတ်ကာလအခုံမှာချုပ်ဆိုခဲ့တဲ့ဒီစာချုပ်မှာရုရှားရဲ့ပါဝင်ပတ်သက်မှုကိုရဆိုင်ထားမဲ့အကြောင်းရုပ်မြင်သံကြားကတဆင့်ကြေညာလိုက်ပါတယ်။အမေရိကန်နဲ့ရုရှားကြားဒီလိုအပြန်အလှန်တုံ့ပြန်နေမှုဟာလနဲ့စပွဲအဖြစ်ကြီးထွားလာနိုင်တယ်လို့တချို့ပညာရှင်တွေနဲ့နိုင်ငံရေးသမားတွေကသုံးသပ်ကြပါတယ်။အမေရိကန်တုံ့ပြန်တာနဲ့ဒန်းတူတုံ့ပြန်မဲ့အကြောင်းရုရှားသမ္မတပူတင်ကပြောပါတယ်။အမေရိကန်က INF ကနှုတ်ထွက်ရင်ကျွန်တော်လည်းနှုတ်ထွက်မယ်။အမေရိကန်ကသူရဲ့တနာလနဲ့ဖွံ့ဖြိုးမှုတွေလုပ်နေတယ်လို့ပြောတော့ကျွန်တော်လည်းထပ်တူလှုပ်ဆောင်သွားမယ်လို့ပူတင်ကပြောပါတယ်။1989ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုနဲ့ထိုစဉ်ကဆိုဗီယက်ပြည်ထောင်စုတို့ကြားချုပ်ဆိုခဲ့တဲ့ INF စာချုပ်ဟာကမ္ဘာမှာပထမဆုံးလက်နက်ထိန်းချုပ်ရေးသဘောတူညီမှုတစ်ရပ်ဖြစ်ပြီးမြေပြင်ကနေကီလိုမီတာ900ကနေ9500အထိပြည့်လွတ်နိုင်တဲ့ Cruise ဒုံးကြီးတွေကိုလုံးဝပိတ်ပင်ခဲ့တဲ့စာချုပ်လေးဖြစ်ပါတယ်ခင်ဗျာ
ဆေးကာလာတလက်ပြည့်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားလိုအပြန်အလှန်ကိုတုံ့ပြန်ရေးယူဆောင်နေကြပါတယ်။အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်ချီရှိခဲ့ပြီဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေအမေရိကန်နှုတ်ထွက်တဲ့အကြောင်းတောက်ကြနေကကြေညာလိုက်ပြီးတဲ့နောက်စေနေပါတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေမှုကိုဆိုင်းငံ့ထားမယ်ဆိုပြီးရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာပါတယ်။အမေရိကန်ဘက်ကဒီသဘောတူညီချက်ကနေရုပ်သိမ်းလိုက်တယ်လို့ကြေညာပါတယ်။သူတို့ကလည်းအလားတူကြေညာလိုက်ပါတယ်ဆိုပြီးတော့ရုရှားသမ္မတပူတင်ကသူရဲ့နိုင်ငံကြီးဝန်ကြီးတွေနောက်စစ်ဘက်ထိတန်းခေါင်းဆောင်တွေနဲ့အတူရုတ်တံကနေပြီးတော့ကြီးညာပြောဆိုသွားတာပါ1989ခုနှစ်ကချုပ်ဆိုခဲ့တဲ့ဒနတ်ထိန်းချုပ်ရေးဒီသဘောတူညီချက်ကိုရုရှားဘက်ကချိုးဖောက်နေတာတွေမရက်ဘူးဆိုရင်တော့6လအတွင်းမှာပဲဒီသဘောတူညီချက်ကနေအမေရိကန်ရုတ်သိမ်းသွားမယ်ဆိုပြီးတော့အမေရိကန်ဘက်ကမူလကသဘောထားကြီးညာခဲ့တာပါအခုလိုပြန်လည်ရုတ်သိမ်းမှုတွေကြီးညာပြီးတဲ့နောက်တော့ရုရှားအနေနဲ့ဒီအတန်ထက်မြန်တဲ့ Super Sonic လက်နက်တွေအပါအဝင်ဒုံးကျည်အမျိုးအစားအစ်တွေတီထွင်မှုစပြီးတော့လုပ်သွားမယ်လို့လည်းသမ္မတပူတင်ကပြောပါတယ်တကယ်တော့ဒီသဘောတူညီချက်နဲ့အခြားလက်နက်ထိန်းချုပ်ရေးဆိုင်ရာသဘောတူညီချက်တွေကိုအမေရိကန်ဘက်ကပဲချိုးဖောက်နေတာဖြစ်တယ်ဆိုပြီးတော့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဖရော့ကလည်းဆွဆွဲထားပါတယ
်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာတိုက်မိတော်စိတ်ကိုဆိုးလို့ပြီးတော့လူကုန်ကူးတဲ့ကိစ္စကိုလည်းဂရုမစိုက်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဝေဖန်လိုက်ပါတယ်အမေရိကန်ရုပ်သံလိုက် CBS နဲ့တောက်ကြနေကဆွေးနွေးကမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလိုပြင်းပြင်းထန်ထန်ဝေဖန်လိုက်တာဖြစ်ပါတယ်မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာနိုင်ငံတွင်းတရားမဝင်ဝင်ရောက်တာတွေကိုတားဆီးဖို့ဆိုပြီးသမ္မတကတိုင်းစောက်ဖို့အစိုးရအတုံးစိတ်တောင်းတာကိုမစ်ပလိုစီကသဘောမတူဘူးဆိုပြီးမတူလို့အခုလိုပြောခဲ့တာလည်းဖြစ်ပါတယ်အောက်လွှတ်တော်မှဒီမိုကရက်တွေကထိန်းချုပ်ထားနိုင်တာမို့လို့ဒီငွေကိုချပေးဖို့သူတို့ကညှဉ်းဆန်နေတာဖြစ်ပါတယ်ပါတီနီယားစလုံးဖွဲ့စည်းထားတဲ့ဒီကော်မတီမှာတော့နေဆက်လုံခြုံရေးကိစ္စအတွက်ခိုင်မာအားကောင်းပြီးတော့တကယ်လက်တွေ့အသုံးဝင်မဲ့နီလန်ကောင်းတွေကိုဒီမိုကရက်အမတ်တွေကတင်ပြထားပါတယ်ဒီနယ်စပ်တိုင်းတိဆောက်ရေးအငင်းပွားမှုတွေကြောင့်သမ္မတဒေါ်နယ်ထရမ့်ဟာ35ရက်ကြာအစိုးရလုပ်ငန်းတချို့ကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းကရပ်ဆိုင်းခဲ့ပါတယ်ခင်ဗျာ
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်ယီမန်ပရိပခမှာပေါင်တဲ့နှစ်ဖက်ကုစလေတွေဒီပင်လယ်နီထဲမှာရှိတဲ့ကုလသမဂ္ဂသမုဒ္ဒဇင်းပေါ်မှာဒီကနေ့တနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ကုလသမဂ္ဂတာဝန်ရှိသူတူက Writer သတင်းဌာနကတီးပြီးပြောဆိုပါတယ်ဟိုဒိုက်တာယီမန်အထက်စစ်ကမ်းကနေပြီးတော့တပ်တွေရုပ်သိမ်းကိစ္စကိုပြီးခဲ့တဲ့ဒီဇင်ဘာညနေဆွေးနွေးပွဲတွေအတွင်းမှာသဘောတူညီခဲ့ကြပြီးမြဲလက်တွေ့မှာဖြစ်မလာသေးတဲ့ပေါ်ကုလသမဂ္ဂကနေပြီးတော့ကြီးကြပ်ပြီးတော့ညှိနှိုင်းပေးနေတာဖြစ်ပါတယ်။ယီမန်နိုင်ငံရဲ့ကုံသွေးကြီးမှာချက်ချာကြတဲ့အဲ့ဒီစစ်ကမ်းကနေပြီးတော့တပ်တွေရုပ်သိမ်းကိစ္စနဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်အကောင့်ထဲပေါ်ဖို့ကုလသမဂ္ဂကနေပြီးတော့ကြီးကြပ်ဆောင်ရနေပါတယ်။ဒီသဘောတူညီချက်ဟာဒီ၄နှစ်ကြာပြီဖြစ်တဲ့ယီမန်ပြည်ပခါကိုနိုင်ငံအရေးဆုံးတတ်နိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်။ဟိုဒိုက်တာကနေပြီးတော့ဇန်နဝါရီလ9ရက်နေ့နောက်ဆုံးထားပြီးတော့နှစ်ဖက်တပ်တွေရုတ်သိမ်းဖို့အတွက်မူလကသဘောတူထားတာပါ။ဒါပေမဲ့လည်းအီရန်ရဲ့ထောက်ခံမှုရထားတဲ့ဟူသီအုပ်စုနဲ့ဆော်ဒီနောက်ခံပြီးထားတဲ့ယီမန်ဆူရုကြားမှာဒီစစ်ကမ်းမြို့ကိုထိ ंछ ုပ်ရေးကိစ္စသဘောတူညီမှုမရဘဲနဲ့အစီအစဉ်လဲပြတ်ခဲ့ပါတယ်။ဒီဇင်ဘာလကသဘောတူညီချက်ရခဲ့ပြီးတဲ့နောက်ဒီသဘောတူညီချက်ကိုပြန်အကောင့်ထည့်ဖို့ဒါဟာတတိယချိန်ကြိုးပမ်းချက်ဖြစ်ပြီးတော့အခုဒီကုလသမဂ္ဂရဲ့သင်းမောပေါ်မှာပြုလုပ်တဲ့အစည်းအဝေးမှာတော့နိုင်ငံတကာကအသိမှတ်ပြုထားတဲ့ဆော်ဒီနောက်ခံယီမန်ဆူရဘက်ကကုစလေရီနောက်ဟူသီးတပုံတွေနဲ့ကုလသမဂ္ဂညှိနှိုင်းမှုတွေတွေ့ဆုံခဲ့ကြတာဖြစ်ပါလေခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းမှုဖြစ်လာနိုင်တဲ့အခြေအနေတွေကြောင့်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံနယ်စပ်မှာနယ်စပ်တိုင်းတိဆောက်ရေးလုပ်ငန်းတွေကိုပါကစ္စတန်ဘက်ကအရှိန်အဟုန်မြင့်လှုပ်ဆောင်လာနေပါတယ်အမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းတဲ့အခါမှာအာဖဂန်နိုင်ငံတဲကကြမ်းမတိုက်ခိုက်မှုတွေဟာနယ်စပ်ဖြတ်ကျော်ပြီးတော့ပါကစ္စတန်နိုင်ငံဘက်ကပါရောက်လာနိုင်ခြေရှိတာကြောင့်အခုလက်တော်ကာလတွေမှာနယ်စပ်တိုင်းကာယန္တရာတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်တာဖြစ်တယ်လို့ပါကစ္စတန်စစ်ဘက်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်ပါကစ္စတန်စစ်တပ်ကတိတ်မကြခင်ကပဲသတင်းတော်တွေကိုခေါ်ဆောင်ပြီးတော့မြောက်ဝါစီရစ်တန်ပြည်နယ်ကဒီအပေါ်မှာတန်ဆူးကျိုးတွေတက်ဆင်ထားတဲ့နေဆက်ကကိုဗစ်အမြင့်ရှိတဲ့ဒီမိုင်း1600လောက်ရှိတဲ့နေဆက်ချန်စီယိုတက်ဆင်နေတာကိုလိုက်လံပြသခဲ့ပါတယ်။နေဆက်ချန်စီယိုတိဆောက်တာကမိုင်း600လောက်ပြီးဆုံးသွားပြီဖြစ်ပြီးတော့နောက်ထပ်မိုင်း100လောက်ကိုတော့လာမဲ့2လ3လလောက်အထွန်းမှာပြီးအောင်ဆောက်လုပ်သွားမှာဖြစ်တယ်လို့ပါကစ္စတန်ကြီးတပ်ရဲ့ဗိုလ်ချုပ်အာစစ်ဂါဖူးကသတင်းတော်တွေကိုဂူလန်ခမ်းပြည်နယ်နေဆက်ခိတ်မှာပြောကြားခဲ့ပါတယ်ခင်ဗျာ
။အဆာဗီဒိုနိုင်ငံမှာတော့အဆာဗီဒိုပြည်သူတွေဟာသမရသစ်တူကိုရွေးချယ်မှုအတွက်တနင်္ဂနွေနေ့မှာမဲပေးနေကြပါပြီ။သမရရွေးကောက်ပွဲမှာရှေ့ပြေးနေသူကတော့ဆန်ဆာဗီဒိုမြို့တော်ရဲ့မြို့တော်ဝင်ဟောင်တူဖြစ်တဲ့အသက်38နှစ်အရွယ်နယစ်ဘကီလီဖြစ်ပါတယ်။ဘကီလီသာအနိုင်ရမယ်ဆိုရင်တော့အဆာဗီဒိုနိုင်ငံရဲ့နိုင်ငံရေးခင်းကျင်းသစ်တစ်ခုကိုအစပြုနိုင်မှာပါ။ ပြောမယ်ဆိုတော့အယ်ဆယ်ဗေဒိုနိုင်ငံမှာက1992ခုနှစ်ကပြည်တွင်းစစ်ဆုံးသတ်ပြီးကာလကလေးကဆိုရင်ပတ်တီကြီးနှစ်ခုကပဲအစဉ်အပြန်အလှန်အုပ်ချုပ်လာခဲ့တာပါ။ဒါကြောင့်မလို့သူသာအနိုင်ရမယ်ဆိုရင်တော့ဒီ Grand Alliance for National Unity Party ဝင်တဦးအနေနဲ့ဒီပါတီကြီးနှစ်ခုကလွဲပြီးတော့တက်လာတဲ့သမ္မတတဦးဖြစ်နေရှိလာမှာဖြစ်ပါတယ်။ယူကော့ပွဲစီမင်းရဆိုရင်တော့ကုစလေရီဟာမဲအီတွက်ရဲ့90ရာခိုင်နှုန်းမကျော်ဘူးဆိုရင်တော့မဲအများဆုံးရတဲ့ကုစလေနှစ်ဦးကပြန်ပြီးတော့ရှင်ပြန်ရမှာဖြစ်ပါတယ်။အယ်ဆယ်ဗေဒိုနိုင်ငံဟာအုပ်စုဖွဲ့အကြမ်းဖက်မှုတွေလူသတ်မှုတွေစသဖြင့်ရာဇဝတ်မှုထူပြောဆုံးကမ္ဘာနိုင်ငံတစ်ခုဖြစ်ပါတယ်။လူဦးရေရဲ့သုံးပုံတစ်ပုံဟာဆင်းရဲမွေးတည်မှုအောက်မှာနေထိုင်နေကြရတာပါ။ဒါကြောင့်လည်းပဲဒီပြီးခဲ့တဲ့နှစ်တွေအတွင်းတောင်အာဖရိကဒီခါမှာခင်ဗျာတောင်အမေရိကတိုက်နိုင်ငံတွေကနေပြီးအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းဖို့ဆိုပြီးတော့လူအုပ်လိုက်စုဖွဲ့ထွက်လာကြတဲ့အထက်မှာအယ်ဆယ်ဗေဒိုနိုင်ငံသားတွေလည်းအတော်များများပါဝင်ခဲ့ကြပါတယ်
။ဆွေနိုင်ငံခါတူးမျိုးတော်မှာပြုလုပ်ခဲ့တဲ့ဆွေနွေးဘက်ကဗဟိုအာဖရိကသမ္မတနိုင်ငံမှာလက်နက်ကင်တပ်ဖွဲ့14ဘွဲ့နဲ့ညီညာရေးသဘောတူညီမှုရဖို့အတွက်ဦးတည်စေခဲ့တယ်လို့ကုလသမဂ္ဂနဲ့အာဖရိကသမဂ္ဂတို့ကစနေနေ့ကပြောကြားလိုက်ပါတယ်။နေပေါင်းများစွာပဋိပက္ခတွေဖြစ်လာပြီးတဲ့နောက်ညီညာရေးအတွက်အလားအလာကောင်းတဲ့ရှင်ပြင်းနမိတ်ဖြစ်တယ်လို့လည်းမျှော်လင့်နေကြပါတယ်။ဒီနေ့ဟာဗဟိုအာဖရိကနိုင်ငံနဲ့ပြည်သူတွေအတွက်ကောင်းတဲ့အနေနဲ့ဖြစ်တယ်လို့အာဖရိကသမရငြိမ်းချမ်းရေးနဲ့လုံခြုံရေးကော်မရှင်နာမင်းကြီးစမီလ်ချာဂီကပြောပါတယ်။ဘာတွေကိုသဘောတူခဲ့ကြလဲဆိုတာကိုတော့ချက်ချင်းထုတ်ပြန်ညင်ညာခြင်းတော့မရှိသေးပါဘူး။ဒါပေမဲ့ဒီဆွေးနွေးပွဲမှာအဓိကကျတဲ့အဖွဲ့တစ်ခုဖြစ်တဲ့ FBRC အဖွဲ့ရဲ့ပြောခွင့်ရအဗကာစဘွန်ကတော့ကျွန်တော်တို့ဟာဗဟိုအာဖရိကနိုင်ငံငြိမ်းချမ်းရေးအတွက်အဓိကမရှိမဖြစ်လိုအပ်တဲ့အချက်ကိုသဘောတူနိုင်ခဲ့ကြတယ်ဆိုပြီးတော့ပြောသွားပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းကရခဲ့တဲ့ဒီလိုမျိုးအလားသဏ္ဍာန်တူတဲ့သဘောတူညီမှုတွေအလုံးကတော့နောက်ပိုင်းမှာပြက်ပြယ်သွားခဲ့ကြပါတယ်2013ခုနှစ်ကမွတ်စလင်သဘောညီမောင်းအဖွဲ့ကသမရဖရန်ဆွာဘိုဇီဇီကိုရာထူးကနေဖယ်ရှားခဲ့ခြင်းကစပြီးတော့ဗဟိုအာဖရိကသမရနိုင်ငံမှာပဋိပက္ခတွေနဲ့ရင်ဆိုင်နေရတာဖြစ်ပြီးတော့ခရစ်ယာန်နဲ့မွတ်စလင်ကြားလူမျိုးရေးပဋိပက္ခတွေလည်းဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတကာရာဇဝတ်မှုဆိုင်ရာခုံရုံး ICC ကနေပြီးတော့အပြစ်မရှိကြောင်းစီရင်ချက်နဲ့လွတ်မြောက်ခဲ့တဲ့ Ivory Coast သမ္မတဟောင်း Laurent Gbagbo ကို Belgium နိုင်ငံကလက်ခံဖို့အတွက်သဘောတူလိုက်ပါတယ်။ ICC ကသူ့ကိုချွင်းချက်နဲ့လွတ်ပေးခဲ့တာဖြစ်ပါတယ်။သမ္မတဟောင်းအနေနဲ့သူ့ကိုလက်ခံတဲ့နိုင်ငံမှာပဲနေထိုင်ရမှာလည်းဖြစ်ပါတယ်။နောက်သူ့မှုကြောင်းနဲ့ဆိုင်တဲ့မျက်မြင်သက်သေတွေနဲ့ဆက်သွယ်ခွင့်မပြုသလိုသူ့မှုကြောင်းကိုလည်းထုတ်ဖော်ပြောဆိုခွင့်မရှိပါဘူး။အပြစ်မရှိကြောင်းစီရင်ချက်ချမှတ်ခံခဲ့ရတဲ့သမ္မတဟောင်းကိုဒီချွင်းချက်နဲ့လွတ်တဲ့ကိစ္စကဥပဒေနဲ့မကိုက်ညီဘူးဆိုပြီးတော့ဘက်ဘူရဲ့ရှေ့နေအမ်မြူနီယယ်အယ်လ်တက်ကရှောက်လဲခဲ့ပေမဲ့လို့မအောင်မြင်ခဲ့ပါဘူး။နိုင်ငံတကာရာဇဝတ်ပြမှုဒီပြမှုဆိုင်ရာတရားစီရင်ရေးကိုထောက်ခံတဲ့လုပ်ငန်းစဉ်အရဘက်ဘူကိုဘယ်ဂျီယံကလက်ခံတာဖြစ်တဲ့အကြောင်းဒီဘယ်ဂျီယံအစိုးရရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်ခင်ဗျာ
။ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို Radio ကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲတိုက်ရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်စီရေးပဋိပက္ခတွေပြင်းထန်နေစေရခိုင်ပြည်နယ်အတွင်းမှာဒီကနေ့မနေ့ရသေးတောင်မြို့နယ်ဘက်မှာတိုက်ပွဲဆက်လက်ဖြစ်ပွားနေပါတယ်။တမရော်စစ်ကြောင်းတစ်ခုကိုရခိုင်လက်နက်ကိုင်အေအဖွဲ့ကနေကြောက်တန်းချင်းရွာအနီးမှာခြုံခိုးတိုက်ခိုက်ခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်။ February လဇန်းကနေဒီကနေ့အထိရသေးတောင်မြို့နယ်ထဲမှာတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အခြေအနေကိုထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းချင်းရွာနီးမှာတမရော်စစ်ကြောင်းတစ်ခုကိုရခိုင်တမရော်အေအေဖွဲ့ကနေဒီမနက်မှာခြုံခုတိုက်ခတ်ခဲ့တယ်လို့ကြောက်တန်းကြီးရွာသားတို့ကပြောပါတယ
်။ရခိုင်တော်မျိုးနဲ့ကြောက်တန်းကြီးရွာပေါ့နော်။အဲ့ဒီကြီးရွာမဝင်ခင်လေးပါတကားတစ်ခုရှိနေတာ။အဲ့ဒီတကားဘေးနှစ်ဖက်မှာဒီရေဦးတော်တွေရှိတယ်။အဲ့ဒီရေဦးတော်တွေကနေဒီမှာဒီစစ်ကြောင်းဖြစ်တဲ့အခါမှာပြစ်တာပေါ့နော်။အေကပြလိုက်တော့ငါးဦးကတော့တရားပြစ်ထင်ရတယ်ပေါ့။ဘိုးကြီးတို့ကကြားတယ်ပေါ့နော်။ဆိုတော့ဒီပစ်တာကတော့ဒီစနေပစ်တာပဲကြာနေပေါ့နော်။ဒါပေမဲ့နောက်ပိုင်းမှာတော့အဲ့ဒီတက်ကနေပြီးတော့မှလည်းလက်ကြည့်နေပြုတ်ကြတော့ကြာပါလေ
။ဒီမနေ့တိုက်ပွဲအတွင်းလက်နက်တန်ကြောင့်ဒေသခံတွေကြားလန့်နေကြပြီးသွာလာရေးမှလည်းအခက်တွေ့နေတယ်လို့တခြားကြောက်တန်းရွာသားတို့ကပြောပါရတယ်
။တိုက်ပွဲကတော့အဲ့ဒီကနားလေးပဲဖြစ်တာပါ9:15လောက်မှာ။ပောက်ပင်းမှုကမြေတွေတုံ့ောက်တော့တယ်။ဟိုပြစ်ခတ်တယ်ကြားပြီးတိုက်တော့တယ်။တိုက်တော့တော့အခုလူတွေမတော်ရမလားလူတွေဝလက်ပိုက်ဆို့ထားတယ်။
ဒီကနေ့မနေ့နဲ့မနေ့ကကြောက်တန်းကြီးရွာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကခုလိုပြောပါရတယ
်။ဒီနေ့မနေ့မှာလည်းကြောက်တန်းရွာကမှပြည်နယ်တွေလို့သိရတယ်ကြာတယ်လို့နော်အစိုးရဆက်လုပ်တဲ့ကလေးတွေရောက်လာပြီးဖြစ်ပွားရတဲ့လေမင်းသားတွေဒေသကြီးတွေကြောက်တန်းရွာနဲ့ဒီလို့ကြာကြတာအဖြစ်ဖြစ်ပေါ်နေတာရှိတယ်။ဒါကတပ်ကြတဲ့အခွင့်အရေးကြောက်တန်းရွာတွေ ချင်းတွေလည်းလည်းခင်ဗျာအတော့ဆောင်ပြည့်စုံတွေတော့တိကျမှုပြတာရှိတယ်။ဒါပြီးတော့ဒီမေရာအိဘရောင်းဝန်းကနေသကာဝါရရဲ့အလားတူတဲ့ဒီလိုလားအကြောင်းမှလည်းပဲနော်။ဂျန်တိုးရိတ်ခါပြည့်စုံတွေကိုဖန်ချီကြမှုပြတာရှိတယ်
ဖေဖော်ဝါရီလတရားနေ့ကနေ၃ရက်နေ့ထိရတိတံမြို့နယ်အတွင်းမြမတမတော်နဲ့တိုက်ပွဲဆက်တိုက်ဖြစ်ပွားနေတယ်လို့လည်းရခိုင်တမတော်ဘက်ကထုတ်ပြန်ထားပါတယ်။မြမတမတော်နောက်ပိုင်းတန်းစစ်သည်ချုပ်ကတမတော်ပြောခွင့်ရဘူမူကြီးဝင်းစုံဦးကတော့ရတိတံမြို့နယ်တွင်အေးအေးနဲ့တမတော်ကြားတိုက်ပွဲဖြစ်ပွားနေမှုသတင်းထွက်နေတာနဲ့ပတ်သက်လို့အခုလိုပြောဆိုခဲ့ပါတယ်
။ဒီနေ့မနေ့ကတော့ကျွန်တော်တိုက်ပွဲဖြစ်တာတော့မကြားမိဘူးခင်ဗျ။မနေ့ကတော့အရရင်တစည်းကိုမိုင်းဆွဲတိုက်ခိုက်ခံရတော့ကြားတယ်ရမူပိုင်းလို့တော့ကြားမသိရပါဘူး။မနေ့ကတော့ကျွန်တော်ကြောက်တန်းနာမှာတိုက်ပွဲဖြစ်တာမဟုတ်ဘူးခင်ဗျ။အရသာကာရစီကိုအေးရနေပြီးမိုင်းဆွဲတိုက်ခိုက်တဲ့ဖြစ်စဉ်လေးရှိတယ်ခင်ဗျ။အဲဒီဥစ္စာကရသေးတောင်နေပြီးတော့မှရေတိုးချောင်းကိုသွားတဲ့ကားပေါ့နော်။မနေ့ကတော့ကျွန်တော်သိရတော့က2နာရီ40လောက်မှပွဲတဲ့အတန်နှစ်တန်ကြားတယ်။နှစ်တန်ကြားတော့တက်ကနေပြီးတော့မှသွားကြည့်ရဲသွားကြည့်ရဲအခါမှာအဲ့မှာကျွန်တော်အရရင်အပြာပေါ့မိုင်းခွဲအစတွေမှန်ပြီးတော့မှလူရဲတယောက်မှမတွေ့ရတော့အဲ့ဒီနေထားမျိုးပါ
ပြီးခဲ့တဲ့ဇန်နဝါရီလ26ရက်နေ့မှာရသိတောင်မြို့နယ်တမိလှရွာသိကျေးရွာနီးမှာမြမတမတော်နဲ့ရခိုင်တမတော်အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့ရမှာကလေးငယ်သူလက်နက်ကြီးကြီးစားထိမှန်ပြီးတေဆုံးသွားခဲ့တယ်လို့အမျိုးသမီးနှူးကလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်2018ခုနှစ်နိုဝင်ဘာလ9ရက်နေ့2019ဒီကနေ့အထိမြမတမတော်နဲ့ရခိုင်တမတော်တို့ကြားတိုက်ပွဲတွေဆက်တိုက်ဆုတ်လို့ဖြစ်ပွားနေခဲ့တာပါဒီလိုတိုက်ပွဲဖြစ်ပွားနေမှုကြောင့်ရခိုင်ပြည်နယ်ဘူးရီတောင်ရသိတောင်မောင်တော်ကြောက်တော်နဲ့ဘုံနှကျုံမြို့နယ်တွေမှာဒေသခံရွာရာ6000ကျော်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့တိုက်ပွဲဖြစ်စဉ်အတွင်းကြေးရွာအုပ်ချုပ်ရေးမှူးတွေပါဝင်ရွာသားတို့မတရားသေးဆက်သွယ်မှုပုံမှန်18တက်နဲ့တရားစွဲဆိုခံနေရမှုတွေရှိနေပြီးဒေသအနှံ့မှာစစ်ဆေးမှုတွေလည်းပုံမှုများပြားလာနေပါတယ်ခင်ဗျာ
VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းရင်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြေရဲပင်လယ်ကိုဖျက်ရင်းအသက်ဆုံးရှုံးသွားရတဲ့ဒုက္ခသည်အရေအတွက်ဟာပြီးခဲ့တဲ့နှစ်အတွင်းစိုးရိမ်ပွဲကောင်းလာအောင်များပြားလာခဲ့တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါရယ်။ဒီအကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးချုပ်ရှိရာဂျနီဗာမြို့ကနေ VOA သတင်းတောက် Lisa Schling သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။မနစ်ကမြေရဲပင်လယ်ကိုဖျက်ဖို့စူးစမ်းရင်းတနေ့မှာလူ6ဦးသေဆုံးခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်။2018ခုနှစ်အတွင်းဥရောပတိုက်ကိုရောက်လာကြတဲ့ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူအရေအတွက်သိသိသာသာရော့ကျသွားပေမဲ့မြေတဲ့ပင်လယ်ကိုဖျက်ဖို့စူးစမ်းရင်းသေဆုံးသူဒါမှမဟုတ်ပျောက်ဆုံးသူအရေအတွက်ဟာခမန်းကြီးအဖြစ်2285ဦးရှိခဲ့တယ်လို့ဆိုပါတယ်။မနစ်ကဥရောပတိုက်ကိုရောက်လာကြသူအရေအတွက်စုစုပေါင်း34000နီးပါးရှိခဲ့ပြီးဒါဟာ9နှစ်အတွင်းမှာအနည်းဆုံးအရေအတွက်ဖြစ်တယ်လို့ဆိုပါတယ်။2018ခုနှစ်အတွင်းမှာတော့လစ်ပြားကမ်းခြေကနေဥရောပတိုက်ကိုလာဖို့စူးစမ်းသူ38ယောက်မှာတစ်ယောက်နှုန်းနဲ့သေဆုံးကြောင်းယွမ်နစ်စီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောပါတယ်။အဲ့ဒီအရေအတွက်ဟာမနစ်ကတည်တည်တသာမြင့်တက်လာခဲ့ပြီး14ယောက်မှာတစ်ယောက်နှုန်းနဲ့သေဆုံးခဲ့တယ်လို့ဆိုပါတယ်။ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူတွေသေဆုံးမှုတွန်းမြင့်လာရခြင်းရဲ့အဓိကအကြောင်းရင်းကတော့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေရှော့ချလိုက်တဲ့အတွက်ဖြစ်တယ်လို့ယွမ်နစ်စီယာပြောခွင့်ရလစ်ထရော့ဆာကပြောပါတယ်။
That really has resulted in the Mediterranean being the world's deadliest sea crossing. Non-governmental organizations have been carrying out.
ဒီနေ့ပြည်ဟာရေချောင်းဖြတ်ကျော်မှုတွေအားလုံးထဲမှာအသက်ဆုံးရှုံးမှုအများဆုံးနေရာဖြစ်ပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြပြီမဲ့လို့2018ခုနှစ်ထဲမှာသူတို့အနေနဲ့ကယ်ဆယ်ရေးလှုပ်ဆောင်နိုင်မှုရော့ကျသွားခဲ့ပါတယ်။ဒါကြောင့်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေရော့ကျလာတာကိုကျမတို့တွေ့နေရတာပါ။လူတွေကမဖြစ်မနေထွက်ပြေးနေကြတော့ပင်လယ်ပြင်ထဲမှာနှစ်မြုပ်အသက်ဆုံးရှုံးရတဲ့အခြေအနေနဲ့ရင်ဆိုင်ကြရတာပါပဲ
။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဟန်တာပစ်လိုက်ရုံနဲ့အလွန်ကျွံဆင်းရဲနွမ်းပါမှုကနေလွတ်မြောက်ဖို့အနေအများလာတဲ့ခီးကိုထွက်လာမဲ့ဒုက္ခသည်တွေကိုတားဆီးရမရောက်စေဘူးလို့ Throset ကပြောပါတယ်။ပင်လယ်ပြင်တွင်းအသက်ဆုံးရှုံးမှုနဲ့ရင်ဆိုင်နေရတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးနိုင်ရေးအတွက်ဒေသရင်းနိုင်ငံတွေပူးပေါင်းဆောင်ရွက်တဲ့နည်းနဲ့ချင်းကပ်လှုပ်ဆောင်ကြဖို့ UNHCR ကတောင်းဆိုနေပါတယ်။ဥရောပတိုက်ကမ်းခြေတွေကိုရောက်လာကြတဲ့ဒုက္ခသည်တွေကိုကယ်တင်ကူညီပေးဖို့မြေရဲပင်လယ်နဲ့ထိစပ်နေတဲ့အီတလီ၊စပိန်နဲ့ဂရိနိုင်ငံတွေမှာသင်သာတာဝန်ရှိတာမဟုတ်ဘဲတခြားနိုင်ငံတွေကလည်းဝိုင်းဝန်းကူညီပေးကြဖို့လိုအပ်တယ်လို့ဆိုပါတယ်။ဒုက္ခသည်တွေရဲ့ဝန်ထုပ်ဝန်ပုဂ္ဂိုလ်ဥရောပနိုင်ငံအားလုံးကမျှဝေတာဝန်ယူကြဖို့လိုအပ်ကြောင်း UNHCR ကပြောပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ပြောပြပေးခဲ့တာပါရှင်။ဒေါက်တာရှင်တွေအခုနားဆင်နေကြရတာက VOA American အသံရဲ့တနင်္ဂနွေညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတစ်ဆက်ထဲမှာပဲနားဆင်ရမယ့်သတင်းလွှမ်းမှာတော့မြောက်အာဖရိကနဲ့အရှေ့အလယ်ပိုင်းဒေသတွေမှာလူမှုအုံကြွမှုတွေ ဖြစ်ပြီးတဲ့နောက်ပိုင်းမှာလူပေါင်းတန်းနဲ့ချီပြီးပြောင်းရွှေ့မှုတွေပြုလုပ်လာကြတာဟာဒေတာတွင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့လည်းဆက်ဆက်နေတယ်လို့လေ့လာချက်အသစ်တရက်ကဆိုပါတယ်ဒီလိုလူတွေအစုလိုက်အပြုံလိုက်ရွှေ့ပြောင်းကြဖို့ရာသီဥတုအခြေအနေတွေကတစ်စိမ့်တစ်ပိုင်းအားဖြင့်တွန်းအားပေးနေတာဖြစ်တယ်လို့လည်းသိပ္ပံပညာရှင်တွေကပြောပါတယ်ဟန်နရီရစ်ချ်ဝဲလ်ရဲ့သတင်းလွှာကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
မြောက်အာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေမှာ2010ခုနှစ်ကလူလူအုံကြွမှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းနှစ်တွေမှာတော့အဲ့ဒီဒေသတွေကလူသန်းနဲ့ချီဟာပုံမကောင်းမှုလုံခြုံတဲ့ဘဝတွေရဖို့နေရဒေသကနေဆွန့်ခွာထွက်ပြေးခဲ့ကြပါတယ်။ဒီလိုဖြစ်ရတာဟာဒေသတွင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ဆက်ဆံနေတယ်ဆိုတာကိုတော့သုတေသနပညာရှင်တွေကတက်သေးအထောက်အထားတွေနဲ့ဖော်ထုတ်ခဲ့ကြပါတယ်။ Syria ပြည်ပကကိုကြည့်မယ်ဆိုရင်မိုးကောင်ရေရှားမှုကပြဿနာရဲ့အဓိကအကြောင်းရင်းတစ်ခုဖြစ်နေတာတွေ့နိုင်တယ်လို့အစင်ကန်စာရေးသားသူတွေကပြောပါတယ်။
People started not being able to produce agricultural production, and that's kind of that was the start of migration from the rural area to urban area.
ဆိုင်ပြိုတင်းနဲ့မထုတ်လုံးနိုင်တော့တဲ့အခြေအနေဆိုက်လာတဲ့အခါလူတွေဟာခြေလက်ဒေသတွေကနေလူဦးရေထူထပ်ပြီးသားဖြစ်နေတဲ့မြို့ပြတွေကိုရွှေ့ပြောင်းလာကြပါတယ်အဲ့ဒီအခါမြို့ပြဒေသတွေမှာလိုအပ်တဲ့အရင်းအမြစ်တွေမလောက်မငှဖြစ်လာပြီးတော့တင်းမာမှုတွေစဖြစ်လာစေပါတယ်။ဒါ့အပြင်ဆီးရီးယားမှာလူမျိုးစုကွဲပြားမှုတွေကလည်းရှိနေလေတော့ဒီလိုပြဿနာမျိုးစုံပေါင်းပြီးတော့ပဋိပက္ခတွေဖြစ်လာတော့တာပါပဲ
။ East Anglia တက္ကသိုလ်က Raya Mutarak ပြောသွားတာပါ
။ခိုလုံခွင့်တောင်းခံလွှာတွေပဋိပက္ခတွေနဲ့ဆက်ဆက်တဲ့တည်ဆုံမှုအချက်လက်တွေကိုသုတေသနပညာရှင်တွေကလေ့လာကြတာပါ။ဒီလိုအချက်လက်တွေကိုယူပြီးတော့မိုးကောင်ရေရှားမှုမိုးကြီးရေရှမ်းမှုတွေအပြင်နိုင်ငံရဲ့လူဦးရေပမာဏနောက်ဒီမိုကရေစီကျင့်သုံးမှုအတိုင်းအတာနဲ့လူမျိုးစုကွဲပြားမှုစတဲ့တခြားချက်လက်တွေကိုကြည့်ပြီးတော့တွက်ချက်သုံးသပ်ကြပါတယ
် So let's look how climate increases the probability of conflict and once we estimate that we use the number that we got from that to estimate the next step so the country that
ရာသီဥတုဖောက်ပြန်မှုတွေကြောင့်ဖြစ်လာနိုင်ခြေရှိတဲ့ပြဿနာတွေကိုစမ်းစစ်ကြည့်ရအောင်ပါဖြစ်နိုင်ခြေရှိတယ်ဆိုတဲ့အချက်အလက်ခန့်မှန်းချက်တွေရတဲ့အခါနောက်တစ်ဆင့်အနေနဲ့အဲ့ဒီလိုရာသီဥတုအခြေအနေတွေကြောင့်ပဋိပက္ခဖြစ်တဲ့နိုင်ငံတွေမှာဒုက္ခတွေတွေပိုများလာသလားဆိုတာကိုလေ့လာပါတယ
်ရာသီဥတုဖောက်ပြန်မှုတွေကပဋိပက္ခတွေနဲ့ဒုက္ခတွေတွေတိုးလာစေတာမျိုးဖြစ်စေတယ်ဆိုပေမဲ့လို့ဒါကအခြေအနေတိုင်းမှာမှန်နေတာတော့မဟုတ်ပါဘူ
း The effect of climate on migration through conflict is quite specific to certain time period and to certain countries
တချို့နိုင်ငံတွေတချို့အခြေအနေအချင်းအခါတွေမှာပဲဒါကမှန်နိုင်ပါတယ်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ဆက်ဆက်နေတဲ့ပဋိပက္ခတွေဟာဒီမိုကရေစီကျင့်သုံးမှုအပြည့်အဝမရှိသေးတဲ့နိုင်ငံတွေမှာပိုပြီးတော့ဖြစ်နိုင်ခြေရှိပါတယ
်အခုလေ့လာမှုကအာရှအနောက်ပိုင်းနိုင်ငံတွေအတွက်ပိုပြီးတော့ကန့်ညှိမှုရှိပါတယ်ဒါတော့မှပဲဘယ်အချိန်ဘယ်ကာလမှာဖြစ်နိုင်နေဆိုတဲ့မိကုံးထုတ်ဆရာကတော့ရှင်းနေသေးပါဒါပေမဲ့လည်းအခုလေးလာတွေ့ရှိချက်ကလူတွေအများအပြားနေရဆွန့်ခွာရတဲ့အခြေအနေတွေမှာပြင်းထန်တဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကဘယ်လိုဆက်ဆက်မှုရှိသလဲဘယ်လောက်ထိတက်ရောက်မှုတွေဖြစ်နိုင်သလဲဆိုတဲ့ဆွေးနွေးပြောဆိုမှုတွေကမ္ဘာတဝန်းမှာပိုးပြီးတော့ဖြစ်လာဖို့တော့မျှော်လင့်ရပါတယ်ရှင
်။မကင်ဖြူထွေးပါရှင်။VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတဆင့်ဆိုင်ရမယ်ဆိုရင် VOA မြန်မာပိုင်းစီစဉ်စာတိုက်တက်တာမှ855ရန်ကုန်စာတိုက်ကြီးလို့လိပ်စာတက်ပြီးတော့ရေးသားပေးဖို့နိုင်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။American ပြည်ထောင်စုမှာတာမန်မဟုတ်တဲ့ထူးခြားတဲ့ပြတိုက်ပေါင်းစုံရှိပါတယ်။အပြည်ပြည်ဆိုင်ရာထောက်လှမ်းရေးပြတိုက်ကနေသဘင်စီရင်ထုံးဖွဲ့ပုံအမျိုးမျိုးပြတ်တက်ထားတဲ့ပြတိုက်တွေအထိရှိကြတာပါ။ဒါပြင် American နိုင်ငံသားတွေဟာခွေးတွေကိုတိတ်ပြီးချစ်ခင်နှစ်သက်ကြတဲ့အတွက်ခွေးပြတိုက်တစ်ခုရှိနေတာကလည်းအံ့ဩစရာတော့မဟုတ်ပါဘူး။ဒီအကြောင်းကို VOA သတင်းတောက် Debra Block ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြပေးပါမယ်ရှင်။
နယူးယောက်မြို့သူမြို့သားတွေဟာခွေးတွေကိုအလွန်ချစ်ခင်ကြတဲ့အတွက် American Kennel Club AKC ပြတိုက်ကနေမစ်ဇူရီပြည်နယ်မှာနေပေါင်း30ကျားဖွင့်ခဲ့တဲ့ခွေးပြတိုက်ကိုနယူးယောက်မှာလာမယ့် February လအတွင်းပြန်ပြီးတော့ဖွင့်လှစ်တော့မယ့်ကိစ္စကအလွန်တင်တော်တယ်လို့ဆိုနိုင်ပါတယ်။ပြတိုက်ထဲမှာတကယ်ခွေးတွေကိုပြတ်တာမှာတော့မဟုတ်ပေမဲ့ခွေးတွေရဲ့သမိုင်းကြောင်းနဲ့အမျိုးအစားပေါင်းစုံလာတဲ့ခွေးတွေအကြောင်းပြတိုက်လာသူတွေလေ့လာနိုင်ကြမှာပါ။ AKC ပြတိုက်ကနေနိုင်ငံတွင်းကတက်တန်အရင်ဆုံးသွေးမနှောသေးတဲ့မျိုးတန်တဲ့ခွေးတွေအကြောင်းမှတ်တမ်းတွေကိုလည်းထိန်းသိမ်းထားတာပါ။ပြတိုက်တာဝန်ခံ Alan Fussell ကအခုလိုပြောပါတယ်
။ Well, the meat debris table has a tremendous amount of content that we've acquired over the years with the AKC.
ခွေးအမျိုးအစားတွေအကြောင်းဖော်ပြထားတဲ့ဒီစီးရားမှာ AKC နဲ့ကျွန်တော်တို့ပူးပေါင်းပြီးနှစ်နဲ့ချီစုဆောင်းလာတဲ့အမတူကွဲပြားတဲ့ခွေးမျိုးစိတ်အရေအတွက်တော်တော်များများကိုတွေ့ရမှာပါ။ဒီစီးရားကြောင့်ခွေးတွေရဲ့မူလဈေးမြစ်ကိုလည်းသိနိုင်သလိုသူတို့ရဲ့ကိုယ်ဟန်အနေထားပင်ကိုယ်စရိုက်သူတို့ရဲ့သမိုင်းကြောင်းတွေကိုပုံတွေနဲ့တွဲပြီးပြသထားပါတယ်။
ပြလိုက်ထဲမှာမှတ်တမ်းပေါင်း150ထားရှိသလိုစာကြည့်တိုက်မှာတော့မှတ်တမ်းစာအုပ်ပေါင်း1000ခွဲရှိပါတယ်ပြလိုက်ထဲမှာတော့တော်ဝင်ခွေရင်နဲ့အမေရိကန်သမ္မတရဲ့အိမ်မွေးခွေရဲ့ပကြီးပုံတွေကိုလည်းပြသထားတာပါအဲ့ဒီအထက်မှာကွယ်လွန်သွားပြီဖြစ်တဲ့သမ္မတ George W. Bush ရဲ့ Scottish Terriers ခွေရင်နဲ့တားဖြစ်တဲ့သမ္မတဟောင်း George H.W. Bush ရဲ့ Millie လို့ခေါ်တဲ့ English Springer Spaniel အမွေးဘွားခွေးပုံတွေကိုလည်းတွေ့ရမှာပါတခါမြေခွေးတွေကိုမောင်းထုတ်ပေးကြတဲ့16ရာစုနှစ်တွေက Belgrave Joe ခွေးအမျိုးအစားရဲ့အယိုးစုကိုလည်းပြသထားပါတယ်ဒီခွေးမျိုးစိတ်တွေကတားဖောက်မွေးတဲ့နေရာမှာအတော့ကိုအေးပါခဲ့တာပါEllen ကအခုလိုဆက်ပြောပါတယ
် This is a skeleton that was of a very famous smooth fox
ဟိုဒီမှာတွေ့ရတဲ့ရိုးစုကတော့တိတ်ကိုနာမည်ကြီးတဲ့ smooth fox terrier ခွေးစီကပါသူကတိတ်ကိုနာမည်ကြီးတယ်လို့သူ့ကိုခွေးမျိုးစားတွေရဲ့ဖခင်လို့တောင်ပြောလို့ရပါတယ
် American Kennel Club ဟာခွေးတွေကိုအလပြိုင်တယ်လို့ပြိုင်ပွဲတွေလုပ်ပေးတဲ့အတွက်ဝေဖန်မှုတွေနဲ့လည်းရင်ဆိုင်နေကြရတာပါဒါပေမဲ့လေဒီနေရာမှာလူတွေကိုအဖို့ပြုတဲ့ခွေးအမျိုးအစားကနေဘုံရှာတဲ့အနံ့ခံခွေးတွေအဖြစ်ပြောင်းလဲပေးနိုင်တဲ့အဖိုးတန်တဲ့ကြံ့အင်လက္ခဏာတွေကိုတွေ့ရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ
်။ I think the best thing to take away is the fact that you
know our ခွေးတွေမှာမတူညီတဲ့အလုပ်တာဝန်ယူကြမယ်လို့ထင်ပါတယ်။ခုခေတ်မှာတော့ခွေးတွေအားလုံးအတွက်တာဝန်ကိုယ်စီရှိကြပါတယ်။အတိတ်တုန်းကလှုပ်ခဲ့တဲ့မတူညီတဲ့အလုပ်တွေကနှစ်ကာလကြာလာတဲ့အမျှပြောင်းလဲသွားပါတယ်။သူတို့ရဲ့လှုပ်ရှားသွားတာပုံနဲ့သူတို့အတွက်တတ်မှတ်ထားတဲ့အလုပ်တွေအတွက်ရည်ရွယ်ပြီးမျိုးဆက်ထားတာလို့လေ့လာနေသေးပါသူတို့ရဲ့ကြံအင်လက္ခဏာတွေနဲ့လူမှုအတိုင်းဝိုင်းနဲ့ဘလို့နေထိုင်မလဲဆိုတာလည်းလေ့လာနေပါတယ
်နယူးယောက်မြို့ကအချင်းကြီး Grand Central Terminal ဘူရာယုံအနီးမှာဖွင့်မဲ့ခွေးပြတိုက်ကိုခွေးချစ်သူအတော်များများလာရောက်ကြမယ်လို့လည်း Kennel Club ကမျှော်မှန်းထားတာဖြစ်ပါတယ်ရှင
်နန်းလောင်ပြောပြပေးခဲ့တာပါဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ည9:00နာရီမှာထုတ်လွှင့်ပေးမယ့် VOA အစီအစဉ်တွေမှာတော့မြမရေးဆွေးနွေးကံဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မြမပြည်မပေးစာများကဏ္ဍနဲ့ထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုစောင့်မျှော်နှာဆင်နိုင်ပါတယ်အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုသားညုံကပြောပြပေးပါရှင
်အချက်တဲတွေကြုံရတဲ့ဗင်နီဇွဲလာနိုင်ငံအတွက်လူသားချင်းစာနာမှုကူညီတွေရောက်လာတော့မယ်ဆိုတာကိုအခုတင်းအနေနဲ့မှာဗင်နီဇွဲလာအတိုက်ခံခေါင်းဆောင်ဂွိုက်ဒူကကြေညာမယ်လို့မျှော်လင့်ရပါတယ်ဘရာဇီးကိုလံဘီယာနဲ့အမည်မဖော်တဲ့ကာရီဘီယာကျွန်းနိုင်ငံတခုကနေပြီးတော့လူသားချင်းစာနာမှုကူညီတွေကောက်ခံသွားမယ်ဆိုပြီးတော့ဂွိုက်ဒူကစနေနေ့တုန်းကပြောခဲ့ပြီးတော့ဒီကူညီတွေကိုလည်းဝင်ရောက်ခွင့်ပြုဖို့စစ်တပ်ကိုတောင်းဆိုထားပါတယ်။အတိုက်ခံကောင်းဆောင်ဂွာယီဒိုရဲ့မိတ္တိုက်ခံချက်အရအမေရိကန်ပြည်ထောင်စုကလည်းဗင်နီဇွဲလားနိုင်ငံကိုအကူအညီတွေပေးပို့မယ်ဆိုပြီးတော့ပြောနေပါတယ်။ဒါပေမဲ့လို့လည်းဒီအခြေအနေဟာအမေရိကန်စီးရီးယားဆွတ်ဖက်လာနိုင်တဲ့နိလန်သဘောဖြစ်လာနိုင်တာကြောင့်သူ့အနေနဲ့ဒီအကူအညီတွေကိုလက်မခံနိုင်ဘူးဆိုပြီးတော့လက်ရှိသမ္မတနီကိုလတ်စ်မာဒူကညှင်းဆန်နေပါတယ်။စတင်တေတုံကတော့သမ္မတနီကိုလတ်စ်မာဒူအစိုးရဖွဲ့ကနေပြီးတော့စစ်ဖက်ကောင်းဆောင်နှစ်ဦးနဲ့တန်တမန်တဦးဗတ်ပြောင်းပြီးတော့အတိုက်ခံကောင်းဆောင်ဂွာယီဒိုကိုယာယီသမ္မတဖြစ်နေသိမှတ်ပြုလိုက်ကြပါတယ်။စီကလာတလပြည့်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားလိုအပြန်အလှန်တုံ့ပြန်ရေးယူလုပ်ကိုင်နေကြပါတယ်။အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်ချီရှိခဲ့ပြီဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေအမေရိကန်ကနေပြီးတော့နှုတ်ထွက်တဲ့ကြောင်းတောက်ကြနေကကြီးညာပြီးတဲ့နောက်ဆွေနေမှာတော့ရုရှားကလည်းဒီစာချုပ်မှာသူ့ပါဝင်နေတာကိုရဆိုင်ထားလိုက်တာဖြစ်ပါတယ်။ဂျီမန်ပရိပကမှာပါဝင်နေတဲ့နှစ်ဖက်ကူဆယ်တွေကတော့ဒီပီလန်နီထဲမှာရှိတဲ့ကုလသမဂ္ဂတင်မောဒဇင်းပေါ်မှာဒီကနေ့တင်းဦးနေနေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဟိုဒိုက်တာရီမန်ရဲ့အဓိကစိတ်ကမ်းကနေပြီးတော့တက်တွေရုပ်သိမ်းကိစ္စကိုပြီးခဲ့တဲ့ဒဇမလညီငယ်ဆွေးနွေးပွဲတွေအထက်မှာသဘောတူညီခဲ့ကြပြီးမြဲလက်တွေကဖြစ်မလာသေးတဲ့ပေါ်ကုလသမဂ္ဂကကြီးကြပ်ပြီးနေတာပါရီမန်နိုင်ငံရဲ့ကုလသမဂ္ဂမှာချစ်ကြကြတဲ့ဒီစိတ်ကမ်းကနေပြီးတော့တက်တွေရုပ်သိမ်းနဲ့ပတ်သက်လို့နောက်ပြစ်ခတ်ရဆေးသဘောတူညီချက်အကောင့်ထဲပို့ဖို့ကုလသမဂ္ဂကကြီးကြပ်ဆောင်နေတာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုသားညုံပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် View American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းတူမီတာ1925 35ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေပါစေကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.
။